2021နှစ်သစ်ကူးတဲ့အချိန်မြန်မာနိုင်ငံကခေါင်းဆောင်တီးတီးရဲ့နိုင်ငံကိုပြောကြားတဲ့နှစ်သစ်ကူးနှုတ်ခွန်းဆက်လာတယ်။တိုင်းပြည်တည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးရဖို့အဓိကထားဆောင်ကျင်းပေးသွားမယ်လို့ပြည်သူကိုကတိပြုကြသလိုပြည်သူတွေဘက်ကလည်းနိုင်ငံအရေးပူပေါင်းပါဝင်ပေးကြဖို့မြစ်တာရက်ခံတိုက်တွန်းကြပါတယ်။ကျမစုမုံကစူးစီးတင်ပြပေးထားတာနားဆင်ပါရှင်။2020လွန်လို့2021ခုနှစ်ကူပြောင်းတဲ့နှစ်သစ်ကူအခါတမရမှာတော့မြန်မာနိုင်ငံကြီးအေးချမ်းတည်ငြိမ်ငြိမ်းချမ်းပါစေကြောင်းနိုင်ငံခေါင်းဆောင်အသီးသီးကနှစ်သစ်ကူနှုတ်ခွန်းဆက်ဆုတောင်းပေးကြရင်းနဲ့ငြိမ်းချမ်းရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကပ်ရောဂါကိုဗစ်ကာလပြည်သူတို့ရဲ့လူမှုစီးပွားဘဝပြန်လည်ထူထောင်ရေးတွေကိုစွန့်စွန့်တမန်ဆောင်ကျင်းပေးသွားမယ်အကြောင်းခေါင်းဆောင်တွေဘက်ကနိုင်ငံကိုကိုယ်စီကတိပြုပြောဆိုခဲ့ကြတာပါ2021ခုနှစ်မှာအထူးသဖြင့်နိုင်ငံတွင်းကိုစားပြုမှုနဲ့ထိရောက်မှုဟန်ချက်ဗတ်ညီမျှတာစေမဲ့2020အလွန်ငြိမ်းချမ်းရေးဖွဲ့စည်းတည်ဆောက်မှုအသစ်ကိုအရှိန်အဟုန်နဲ့အကောင့်ထည့်ဖော်သွားမယ်အကြောင်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်က2021ခုနှစ်နိုင်ငံတကာနှစ်သစ်ကူအထိမ်းအမှတ်အခါသမယမှာနှုတ်ခွန်းဆက်ပြောကြားပါတယ်
2021ခုနှစ်နှစ်သစ်မှာပြည်တော်စုသမ္မတမြန်မာနိုင်ငံတော်ပြည်သူပြည်သားပေါင်းချမကြပါစေချင်းချင်းမြတ်တာပွားနိုင်ကြပါစေနှလုံးဆွေးဝင်းအေးချမ်းကြပါစေအခုဆိုရင်2020အလွန်ရှေ့ဆက်သွားမယ့်လမ်းကြောင်းအထင်ရှားအစင်းသိရှိနေပြီဖြစ်တဲ့အချိန်မှာ NCA လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့တွေအပြင် NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေပူးပေါင်းပါဝင်လာဖို့အတွက်2020အလွန်ငင်းကြရေးလုပ်ငန်းစဉ်တွေကိုကျမတို့ချင်းကပ်မှုအသစ်တွေနဲ့ဘက်ဆောင်တောင်းဆောင်ကြိုးပမ်းဆောင်ရွက်သွားမှာပါဒီလိုဆောင်ရွက်နိုင်ဖို့အတွက်ပညာရဆိုင်ရာစီမံခန့်ခွဲမှုဆိုင်ရာအထောက်အကူပြုအဖွဲ့တွေနိုင်ငံရေးပါတီတွေအရဖက်အဖွဲ့အစည်းတွေကအစားပြည်သူတွေအပါအဝင်အဓိကအင်အားစုတွေအဆုံးအကျေအလယ်ဆွေးနွေးညှိနှိုင်းနိုင်မဲ့ပြန်လည်သုံးသပ်ရေးလူငန်းစဉ်ကိုကြဲကြဲပြန့်ပြန့်ဘက်ဆောင်စဉ်စားပြီးကိုစားပြုမှုနဲ့ထိရောက်မှုဟန်ချက်ဘက်ညီမျှတစေမဲ့2020လူငင်းချမ်းရေးဖွဲ့စည်းတည်ဆောက်မှုအသစ် New Peace Architecture ကိုအရှိန်ဟုန်နဲ့ပေါ်ဆောင်သွားမှာဖြစ်ပါတယ်။ကျမတို့ပြည်သူပြည်သားများသာမကကဘာသူကဘာသားများအားလုံး2021ခုနှစ်မှာငင်းချမ်းမှုပေးနိုင်ကြပါစေ။ငင်းချမ်းမှုရယူနိုင်ကြပါစေ။ရှင်လန်းမှုပေးနိုင်ကြပါစေရှင်လန်းမှုရယူနိုင်ကြပါစေမေတ္တာပေးနိုင်ကြပါစေမေတ္တာရယူနိုင်ကြပါစေနှလုံးဆွေးဝင်းအေးချမ်းကြပါစေ
နိုင်ငံတော်သမ္မတဦးဝင်းမြင့်ကလည်းနိုင်ငံကိုပြောကြားတဲ့နှစ်သစ်ကူးနှုတ်ခွန်းဆက်အမှားစကားထဲမှာတိုင်းပြည်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးနိုင်ငံအရေးမှာနိုင်ငံသူနိုင်ငံသားတွေတခဲနဲ့ပါဝင်ပေးကြပါလို့ပြည်သူကိုပန်ကြားပါတယ
်2021ခုနှစ်နှစ်သစ်အခါသမယမှာနိုင်ငံသူနိုင်ငံသားများအားလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေကြောင်းဆုမွန်ကောင်းတောင်းရင်နှုတ်ခွန်းဆက်တတ်ပါတယ်။လာမယ့်နှစ်များအတွင်းမှာဆောင်ရွက်ဆဲလုပ်ငန်းတွေပြည်စည်းဝန်သားမကနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ကဏ္ဍနယ်ပယ်အသီးသီးမှာနိုင်ငံသူနိုင်ငံသားတို့အတွက်ပုံမှုကောင်းမွန်တဲ့အနေအထားများနဲ့အခွင့်အလမ်းတွေများပေါ်ဆောင်ပေးနိုင်ဖို့ပြည်သူများနဲ့လက်တွဲပြီးဆက်လက်အားထုတ်ကြိုးပမ်းသွားမှာဖြစ်ပါတယ်။နိုင်ငံတစ်ခုတိုးတက်အောင်မြင်ရေးအတွက်အရေးကြီးဆုံးအခြေခံအချက်ကတိုင်းပြည်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးဖြစ်ပါတယ်။ဒီအတွက်ဆောင်ရွက်ရမှာပြည်သူတို့ရဲ့စုပေါင်းအင်အားအလွန်အရေးကြီးပါတယ်။ဒါကြောင့်နိုင်ငံတော်ရဲ့အရေးမှာနိုင်ငံသူနိုင်ငံသားများအားလုံးတခဲနဲ့ပါဝင်ဆောင်ရွက်ပေးကြဖို့ပန်ကြားလိုပါတယ်မင်္ဂလာပေါင်းနဲ့ခါချောင်းပြည့်စုံနဲ့နှစ်သစ်အခါသမယမှာမိဘပြည်သူများအားလုံးကာယောဂါပြီးကင်းဝေးကကိုစိတ်နှဖျားကျမ်းမာချမ်းသာကြပါစေပြည်သူလူထုရဲ့စုပေါင်းအင်အားနဲ့နိုင်ငံတော်ကြီးငြိမ်းချမ်းသာရပြီးဖွံ့ဖြိုးတိုးတက်ပါစေလို့ဆုမွန်ကောင်းတောင်းအပ်ပါတယ
်တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့2021ခုနှစ်နှစ်သစ်ကူးနှုတ်ခွန်းဆက်စကားထဲမှာတော့နိုင်ငံရဲ့အနာဂတ်မျိုးဆက်သစ်ကလေးတငယ်တွေရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးနိုင်ငံမှာထာဝရငြိမ်းချမ်းရေးရအောင်တက်မတော်အနေနဲ့တိုင်းရင်းသားတွေနဲ့လက်တွဲပြီးအကောင်းဆုံးဆောင်ကျင်းပေးသွားမယ်လို့ပြည်သူကိုကတိပြုပြောကြားခဲ့ပါတယ်
။ချင်းကြီးလေးစားအပ်တဲ့တိုင်းဒေသကြီးကိုပေါင်းနှမများအားလုံး2021ခုနှစ်နှစ်သက်ခါသမယမှာကိုယ်ကြီးကျမ်းပါခြင်းစေရချတာခြင်းစတဲ့ကျေးဇူးမင်္ဂလာအပေါင်းနဲ့ပြည့်စုံပါစေကြောင်းနှုတ်ဆက်တာလိုက်ရပါတယ်။တက်မတော်အနေနဲ့ငင်းငင်းလုံကန်းစင်များအောင်မြင်စီရန်အတွက်ငင်းငင်းရေးကိုအနှောက်အယှက်အဟံထားဖြစ်စေမဲ့မိသည့်ကိစ္စမဆိုရှောင်ရှားပြီးသာဝရငင်းငင်းကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်ဖို့အတွက်တ ိုင်းစစ်တမ်းနောက်ကျနေပြည်တော်၅ခုမှာ2018ခုနှစ်ဒီဇင်ဘာလ21ရက်နေ့ကစပြီး2020ပြည့်နှစ်ဒီဇင်ဘာလ31ရက်နေ့အထိနှစ်နှစ်ကြာအပြစ်ခရက်ဆက်ပြီးခဲ့ပါတယ်ဆက်လက်ပြီးအဖြစ်နိုင်ဆုံးဆောင်ရွက်ပေးသွားမှာဖြစ်ပါတယ်2020ပြည့်နှစ်လွန်အကာလမှာနိုင်ငံတော်ကိုဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့နိုင်ငံရေးလမ်းကြောင်းကိုဆက်လက်ရှာလွှတ်နိုင်ဖို့တိုင်းရင်းသားထက်တဲ့ကိုင်းအဖွဲ့အစည်းများအနေနဲ့ NCA လမ်းကြောင်းကိုမရွေးမသီရှာလွှတ်ကြမှာပဲဖြစ်ပါတယ်သာဝရငင်းငယ်ရရှိမှသာတိုင်းပြည်အေးချမ်းတရားမှုရှိပြီးမိမိတို့ဒေသမိမိတို့ရဲ့အနာဂတ်မျိုးဆက်ဒီကလေးလူငယ်များရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်မယ်ဆိုတဲ့အကြောင်းမျှော်တွေးဆောင်ရွက်သွားကြစီလိုပါတယ်။တမတော်အနေနဲ့ဒိုင်းသားညီကိုမောင်းနှံမောင်းများနဲ့လက်တွဲပြီးသာဝရငင်းငယ်ရဲ့နဲ့နိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးတွေအကောင်းဆုံးဖြစ်အောင်ဆောင်ကျဉ်လှုပ်ဆောင်သွားပါမယ်လို့ပြောကြရင်းမြို့ပပြည်သူများအားလုံးကောင်းကျိုးလိုရင်းဆန္ဒတွေပြည့်ဝပါစေကြောင်းထမောဆူတောင်းအပ်ပါတယ်ခင်ဗျာ
ဒီလိုကောင်းဆောင်နေရဲ့နှစ်တစ်ကူးနှုတ်ခွန်းဆက်လွားတွေထဲမှာပြည်သူတွေကိုအလေးနက်ထပ်ပြီးတော့ဂရီပေးပြောဆိုခဲ့တာကတော့လက်ရှိကဘာတဝန်းရင်ဆိုင်ဖြတ်သန်းနေရတဲ့ကိုဗစ် -19 ကပ်ရောဂါဘေးအန္တရာယ်ကနေရင်ဆိုင်ကျော်လွှားနိုင်ရေးပူးပေါင်းဆောင်ရွက်ချက်တွေနဲ့အတူကိုဗစ်ကာလအတွင်းနဲ့ကပ်ရောဂါအလွန်ကာလပြည်သူတို့ရဲ့လူမှုစီးပွားဘဝပြန်လည်ထူထောင်ရေးစီးပွားရေးတွေပြန်လည်ကုစားမှုအစီအစဉ်စီမံကိန်းတွေကိုထိထိရောက်ရောက်အကောင့်ထည့်ဖို့ဆောင်ရွက်သွားမယ်အကြောင်းအသီးသီးဂရီပြုခဲ့ကြပါတယ်ရှင်ကျွန်မဆူမောမှာ